ခုတော့လာမယ့်နှစ်သစ်အတွင်းအနုပညာရှင်တွေရဲ့မျှော်လင့်ချက်တွေကိုနားဆင်ရပါမယ်။လာမယ့်2016ခုနှစ်မှာမြန်မာနိုင်ငံအတွင်းစစ်ပွဲတွေရဆဲပြီးငြိမ်းချမ်းတဲ့ဘဝကိုပြည်သူတွေရရှိခံစားနိုင်ဖို့ပြည်တွင်းကထင်ရှားတဲ့အနုပညာရှင်တွေကမျှော်လင့်နေကြပါတယ်။2016ခုနှစ်အတွက်သူတို့ရဲ့နှစ်သစ်ကူးတန်ရိပ်ထွန်တွေကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်။
ဂီတနဲ့မှာထင်ရှားတဲ့တေးရေးဆရာအစိုးတော်တဦးလည်းဖြစ်တဲ့ဆောင်းဦးလှိုင်ကတော့တိုင်းပြည်မှာလက်ပေးလက်ယူမှုပပျောက်ပြီးမတရားမှုတွေဆက်ရှိလာရင်ပြည်သူတွေနဲ့အတူရပ်တည်သွားမယ်လို့နှစ်သက်ကူတန်တိတန်ချမှတ်ထားသည်ဖြစ်ပါတယ်
။ကျွန်တော်တို့ရဲ့အတွေ့အကြုံအရဖြတ်သန်းမှုအရမျှော်လင့်တာတော့2မျိုးဖြစ်လာနိုင်တယ်။တစ်မျိုးကတော့ချောချောမွေ့မွေ့အာဏာလွှဲပြောင်းပြီးတော့ကောင်စားစုကြည်တို့အာဏာရပြီးတော့တိုင်းပြည်ပြုပြင်ပြောင်းလဲစနိုင်တဲ့အနေအထားပေါ့။အော်သာသူကြီးတို့ NLD ပါတီအနံ့ရပြီဆိုရင်ဒီလက်ပေးလက်ယူတွေပပျောက်သွားမလားအဲမပပျောက်ဖဲနဲ့ဆက်ရှိလာရင်တော့လေကျွန်တော်တို့တိုက်တွန်းနှုတ်ဆော်မှုတွေဆက်လက်လုပ်သွားမယ်ဒါပေမဲ့ကျွန်တော်တို့မျှော်လင့်တာတော့အမေတော်အောင်ဆန်းစုကြည်အဲလုတ်ပိုင်ခွင့်အာဏာရရင်တော့ကျွန်တော်တို့ငွေပေးတိုင်းပြည်သားအများစုကစိတ်ချမ်းသာမှုတော့ဒီကာလတူအတွင်းမှာဆက်တင်ရရှိခံစားရမယ်လို့ကျွန်တော်ယုံကြည်မျှော်လင့်တယ်ပေါ့နော်နောက်တစ်ချက်ကတော့အာဏာလွှဲပြောင်းမှုဟာအစဉ်ပြေချောမွေ့ခြင်းမရှိဘဲနဲ့အချိန်ဆွဲတာတို့တော့ရုပ်ောက်ပေါ်ရလက်ကိုအကောင်အထည်ဖော်မှုမရှိဘူးဆိုရင်တော့ကျွန်တော်တို့ရဲ့အမှုပညာဆွမ်းအားနဲ့ပဲဖြစ်ဖြစ်ကိုယ့်ရဲ့နိုင်ငံရေးအသည့်တရားလေးတွေအတွေ့အကြုံလေးတွေနဲ့ပဲဖြစ်ဖြစ်မတရားမှုတွေကိုဆက်လက်တွန်းလှန်တော်လှန်သွားမှာပဲဗ
ျရုပ်ရှင်သရုပ်ဆောင်ထွန်းအင်ဒရာဘူကတော့မြန်မာပြည်တွင်းစစ်ပွဲတွေရဆဲပြီးအေးချမ်းသာယာစေဖို့ဆူတောင်းပေးနေသူပါ
နှစ်တစ်ခုမှဒီမတော်တိုင်းကြီးနိုင်ငံတော်တည်ကြည်နဲ့အေးချမ်းသာယာဖွံ့ဖြိုးဖို့အတွက်ညှော်လင့်ချက်များကြီးနဲ့အများကြီးတန်းလို့ရပြီမိရဲ့ဥဆောင်မှုအောက်မှာလည်းတည်တည်တည်တာအားလုံးကညီရစွာမိုက်တော့တာလေးရစွာနေ့စကားနားထောင်ပြီးအားလုံးတွားနေကြတာအဲ့တော့ဒီမတော်တိုင်းကြီးကအမေပြောသလိုပဲနောက်ဆက်နေတဲ့အတွက်မှာဒီအေးချမ်းမှာတော်တော်လေးကိုထိတ်တန့်ရောက်တဲ့အတိုင်းကြီးဖြစ်ကိုဖြစ်ရမှာပေါ့ကျမတို့ကတော့ကိုကြရနေရကိုလုံနိုင်တဲ့အတိုင်းတာကနေပြီးတော့မှအမေပါဝင်အမေပြီးတော့နောက်ဆက်တိုင်းကြီးတဲ့စကေကောင်းအောင်လုပ်မယ်ဘယ်ကောင်းဆောင်ကောင်းနောက်မှာဆိုကျမတို့နောက်လိုက်ကောင်းဖြစ်အောင်ဆောင်ဆံမှာပါကိုတက်နိုင်တဲ့ဘက်ကနေအတက်နိုင်ဆုံးကူညီမှာပါရှင့်ကျွန်တော်တို့နိုင်ငံကတော့အမြန်ဆုံးငြိမ်းချမ်းပါစေစစ်ပွဲတွေလည်းအမြန်ဆုံးကျနိုင်ပါစေနိုင်ငံလုံးမှာချစ်ပြီးပြည်သားများအားလုံးအေးချမ်းသာရမှာပြောပါစေလို့လည်းဆုတောင်းပါတယ်ရှင်
ဟာသာတရုတ်ဆောင်ဒါရိုက်တာတူလည်းဖြစ်သူဇာကနာခေါ်ဦးသူရကတော့ပြည်သူတွေစားဝတ်နေရေးပြည်လည်စေဖို့နဲ့တိုင်းသားဒေသတွေမှာငြိမ်းချမ်းရေးအမြန်ရလာစေဖို့နှစ်သက်ကူဆန္ဒပြုလိုက်ပါတယ်
။အဲဒီတော့မှဖြစ်နေကြတာကတော့ကျိုင်းပြည်သားတွေလက်တလို့ရင်ဆိုင်နေကြတာကစားဝတ်နေရေးပြည်လည်မှုကဒီကအရေးကြီးဆုံးပဲ။အဲဒီဟာကိုလက်နိုင်ဖို့ပြည်လည်နိုင်တဲ့အခြေအနေကောင်းလေးအခုနောက်တော့ကျွန်တော်တို့ခံပြီးပြည်နိုင်လိမ့်မယ်လို့ကျွန်တော်ဆက်ချက်ကိုကျွန်တော်မျှော်လင့်ထားတယ်ပေါ့။နောက်တစ်ခုကဒီအရေးကြီးတဲ့ကိစ္စကတော့ကျွန်တော်တို့အလုပ်ရှင်အလုပ်ကပေါ့အလုပ်ရှင်အလုပ်ကလူတွေပေါ့လူတွေသူတို့ရဲ့အတွေ့အော်တွေအတူတက်ပြောင်းလဲလာနိုင်မယ်လို့ညွှန်လင့်တယ်။နောက်တတိယတစ်ချက်ကတော့အဲဒီတိုင်းသားတွေရှားတယ်မှာသူများလည်းမှုတွေရပြီးတော့ဉာဏ်ဉာဏ်ရေးကိုမျက်မျက်ဆက်ဆံကြီးစောက်နိုင်တယ်လို့ကျွန်တော်ဒီနေ့ယုံကြည်နေတယ်။ဒါတော့ဆက်ဆံဖို့တော့ပေါင်းတဲ့အမြင်နဲ့ပဲကျွန်တော်တို့ကြိုးဆိုတယ်
ရုပ်ရှင်ဒါရိုက်တာကြည်ဖြူရှင်ကတော့လွတ်တော်နဲ့လူလူကြားပေါင်းကူပေးမဲ့ပရာဟိတအဖွဲ့ကိုဖွဲ့စည်းလဲပတ်သွားဖို့စိတ်ကူးထားသူပ
ါပြီးခဲ့တဲ့3နှစ်မှာ NLD ပါတီမှာလည်းဒီမှာတည်တဲ့ဝင်လုပ်ခဲ့ကြအောင်လို့မြင့်ပညာနဲ့ပတ်သက်ပြီးဒီမှာရတဲ့ professional light ကဟိုပြောရင်3နှစ်လောက်ကဝိုးတော်ဝါးတော့ပြင်ဖြစ်သွားရပေါ့လေအဲကြောင့်ဒီ January 16မှာဒီမှာဇကားရရိုက်ဖို့အတွက်စပြီးတော့ပြင်ဆင်ထားရပေါ့လေအဲဒါနဲ့အစောအထစ်ဒီရဲ့နောက်မှာ register တင်ပြီးတော့ဖွဲ့ဖို့ pride ဖွဲ့တခုရှိရဲ့အပီလူအခြေပြုတော်တော်ရရာထောက်ကူပြုပရိုက်တာဖွဲ့ဆိုပြီးတော့အဓိကတော့ပြည်သူတွေတော်တော်ကြောင်းကောင်းသိဖို့ရယ်တော်တော်အမှတ်တွေကိုကိုယ်ဘာတက်တင်ရောက်တာလဲအဲသူတို့ဘယ်လိုမျိုးခိုင်းမလဲပေါ့လေပြင်နေပြောရင်တော့အပီရကတော်တော်ရဲ့မှာကိုယ့်ရဲ့ဒုက္ခတွေဘယ်လိုတင်ပြမလဲနောက်ဥပဒေရေးဆွဲကပြည်သူတွေကဘယ်လိုရောပတ်သက်ရမလဲဒီဖွဲ့အနေနဲ့ကကျွန်တော်တို့ကဒီ NL ရောက်ကမဟုတ်ဘူးလူလက်တော်ပရိုက်တာဖွဲ့ဘယ်ပါတီမဆိုတိုင်းပြည်တော်တကယ်စေနာထားတဲ့လူမှန်းမများကျွန်တော်တို့ဖွဲ့နဲ့ချိတ်ဆက်ပြီးတော့အလုပ်လုပ်ရအောင်ပေါ့အဲ့ဒါလေးကတော့ဒီမှာဒါချိတ်ဆက်လုပ်မဲ့ပရိုက်တာအဖွဲ့လေးပေါ့လေ
2016ခုနှစ်မှာပြည်တွင်းစစ်ရဆဲပြီးတရားဥပဒေစိုးမိုးရေးတွေရှိလာစေဖို့ဆူတောင်းပေးသူကတော့ရုပ်ရှင်တရုတ်ဆောင်ဇင်ဝိုင်းမဲဖြစ်ပါတယ
်။နှစ်သက်ပြုပြီဆိုလို့ရှိရင်တော့အကောင်းဆုံးမျှော်လင့်ကြတာပါလို့ကျွန်တော်နိုင်ငံအနေနဲ့လည်းပြောင်းလဲလေးတစ်ခုဖြစ်လာတဲ့အခါကျတော့နှစ်သက်မှာကျွန်တော်နိုင်ငံသားများအထူးကလိုအပ်နေတဲ့တန်းမြင်ညာရေးပြည်တွင်းစစ်များငြိမ်းချမ်းရေးဒီမိုကရေစီရေးတရားဥပဒေစိုးမိုးရေးဒီရေးတွေပြည့်ပြည့်စုံအောင်ဆောင်နေမှာဒီလိုပဲမျှော်လင့်ပါခင်ဗျာဒီလိုဆိုရတဲ့ဒီပုံပေါ်များအုပ်ချုပ်သူဖြစ်စေဒီလိုတွေမျက်နာမယ်ကြည့်ရမယ်ဆိုလို့ရှိရင်ဒီလိုတက်ရတဲ့ကိုဒါတော့ယူရထားပါခင်ဗျာ
မြန်မာပြည်သူတွေအပါအဝင်ကမ္ဘာပြည်သူတွေပါအကြမ်းဖက်မှုကိုရှောင်ပြီးအေးချမ်းတဲ့စိတ်မွေးလာနိုင်စေဖို့စူတောင်းမြစ်တာပို့သူကတော့အစိုးရမီမီဝင်းဖေဖေဖြစ်ပါတယ်
ဒီမှာတော့မမိကမိသားစုကိစ္စဆိုတော့ဒီနဲ့အမျိုးပို့ပြီးတော့ 15ထက်ပို့ပြီး16မှာအချိန်ပေးမယ်လို့သုံးဖြတ်ထားပါတယ်။အတိုင်းကြီးကိစ္စဆိုလို့ရှိရင်တော့လိုအပ်တဲ့နေရာပါမယ်လို့သုံးဖြတ်ထားပါတယ်။မမီက2016ဘယ်စုတောင်းပေးချင်လားတော့ကိုယ်မြန်မာနိုင်ငံသူနိုင်ငံသားတွေပါဝင်ပေါ့နော်။ကမ္ဘာလူတွေအားလုံးအကျန်းဖက်တဲ့စိတ်ဓာတ်တွေပျောက်ဆုံးပြီးတော့ပေါ့နော်။ငင်းကြတဲ့စိတ်အေးစမ်းတဲ့စိတ်မွေးနိုင်ပါစေလို့ဆုတောင်းပေးပါရယ်။ကြောင်းတဲ့ဆစ်ချစ်ခင်ငယ်နဲ့အဲ့လိုစိတ်ဓာတ်တွေတိုးပွားပါစေလို့တကဘာလုံးအတွက်ဆုတောင်းပေးပါရယ်။
2016ခုနှစ်အတွင်းမြန်မာအနုပညာရှင်တွေရဲ့မျှော်လင့်ချက်တွေကိုကိုညာဝင်းအောင်ကစူးစီးတင်ပြခဲ့တာပါ။